Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ6ရက်တနင်္လာနေ့ညတဲ့ VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများပါစင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျွန်မသင်္ကီထိုက်ပါရှင်အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာအင်အားဖြင့်ကလင်းကြောင့်လူပေါင်း90ကျော်သေဆုံးရပြီးဘေးလွတ်ရာရွှေ့ပြောင်းပေးနေရဆဲဖြစ်ပါတယ်။ရွှေချာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းတစ်ခုအပေါ်ရွှေ့ပြောင်းမဲ့ဘင်္ဂါဒေ့ရှ်ရဲ့အစီအစဉ်ကိုလူခွင့်ရေလှုပ်ရှားမှုအဖွဲ့တစ်ခုကကန့်ကွက်ပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု230ပြည့်အထိမ်းအတွက်အတွက်အကျိုးနိုင်ငံရေးဆွေးနွေးပွဲတွေရန်ကုန်တက္ကသိုလ်အတွင်းမှာစတင်ကျင်းပနေပါတယ်။
ဒီလိုသင်္ကန်းစာလို့ပြောမယ်ဆိုရင်တော့ညှဉ်းညွတ်မှုပဲညှဉ်းညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးတုန်းကလည်းပြည်သူလူထုရဲ့မျှော်လင့်ချက်တွေအခေါက်ထဲမှာပေါ်နိုင်ခဲ့ဘူးအခုချိန်ထိ
လူပေါင်းတည်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုသက်ထွန်းပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီចောင်းနေတူနားဆင်ရမယ့်သတင်းမှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Writer သတင်းတောက်တွေရဲ့အမှုနောက်ဆုံးအခြေအနေဂျပန်နိုင်ငံသားရေးဝန်ကြီးနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ပူးတွဲသတင်းစာရှင်းလင်းပွဲနောက်ဆုံးရသတင်းစရဲသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုမတ်တိန်ငင်ထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာမနေ့တနင်္ဂနွေနေ့ကအင်အားဖြင့်ကလင်းလှုပ်ခတ်ခဲ့တာမှာအနည်းဆုံးလူ98ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒီအပန်းချေကျွန်းတွေကနိုင်ငံသားခီးသွွား1000ကျော်ကိုဘေးလွတ်ရာစပြီးပြောင်းရွှေ့ပေးနေပါတယ်။အမေရိကန်ဘူမိဗေဒလေ့လာရေးဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရပြင်အား 6.9 ရှိတဲ့ငလင်ဟာလမ်ဘော့ကျွန်းမြောက်ပိုင်းမြေအောက် 10.5 ကီလိုမီတာအနက်မနေ့တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တာဖြစ်ပြီးဆူနာမီရေလိုင်းတွေတောင်တက်လာနိုင်တဲ့ဆိုတဲ့သတိပေးချက်တချို့ခဏတာယာယီထုတ်ပြန်ခဲ့ရပါတယ်။ငလင်ကြောင့်အနီးအနားကဂီလီကျွန်းပြင်ဘာလီကျွန်းဆမ်ဘဝကျွန်းနဲ့အရှိဂျာဘာကျွန်းကတချို့နေရာတွေအထိပါရိုက်ခတ်မှုတွေရှိခဲ့ပါတယ်။လက်တလောဘေးလွတ်ရာရွှေ့ပြောင်းမှုတွေကိုတော့လွန်ဘော့ကျွန်းအနီးကဂီလီအပန်းဖြေကျွန်းစုငယ်လေး၃ခုမှအဓိကလှုပ်ဆောင်နေပါတယ်။ဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲကန်းချိန်ငယ်လေးတွေမှာရှိနေတဲ့နိုင်ငံသားသားခီးသွွားတွေဟာအနီးအနားကပိုကြီးတဲ့လွန်ဘော့ကျွန်းရှိရာကိုလှေငယ်တွေနဲ့ရွှေ့ပြောင်းဖို့အတွက်တန်းစီစောင့်ဆိုင်နေကြပါတယ်။အင်ဒိုနီးရှားဂါရူဒါလေကြောင်းလိုင်းကလည်းနေရာကနေထွက်ခွာဖို့ကြိုးစားကြတဲ့ခီးသည်တွေသွားလှရေးကူညီပေးနိုင်ရေးအတွက်လွန်ဘော့ကျွန်းကနေလင်းခီးစင်တွေကိုပုံမှန်ပြန်တန်းလာတဲ့ပို့ပြီးတော့ပြန်တန်းပေးနေတယ်လို့ပြောပါတယ်။ထိခိုက်ပျက်စီးမှုအများဆုံးဖြစ်တဲ့လမ်းပေါ်ကျွန်းမြောက်ပိုင်းမှာတည်ဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအများဆုံးရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ရောပါရေးဆိုင်ရာအေဂျင်စီပြောခွင့်ရကပြောပါရတယ်။တည်ဆုံးသူတွေထဲမှာနိုင်ငံသားတအုမှမပါတဲ့အကြောင်းနဲ့တည်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသူကပြောပါရရှင်
။အီရန်ပေါ်ပိတ်ဆို့တံခတ်မှုတွေပြန်လည်ချမှတ်ဖို့အမေရိကန်ကပြင်ဆင်နေပြီဖြစ်သလိုအီရန်ဆိုးရွားအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုပြည်မှုနေထိုင်တာမျိုးစတင်လှုပ်ဆောင်သင့်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အီရန်ပြည်သူတွေကိုယ်တိုင်ကသူတို့ရဲ့အစိုးရကိုမနစ်သက်တဲ့အခြေအနေဖြစ်ပြီးအီရန်အစိုးရခေါင်းဆောင်မှုပိုင်းနဲ့ပတ်သက်လို့လူမှုအသံတွေခိုင်မာအားကောင်းလာတာကိုလိုလားတယ်ဆိုတာကိုသမ္မတထရမ့်ကလည်းရှင်းရှင်းလင်းလင်းပြောဆိုထားတယ်လို့ဝန်ကြီးပွန်ပီယိုကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောပါတယ်။အင်္ဂါနေ့မှာစတင်အကျုံးဝင်မဲ့အီရန်ပေါ်တံခတ်အရေးယူမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီကနေ့တနင်္လာနေ့မှာအင်ဂျီတော်ကနေထုတ်ပြန်သွားမယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ရည်ယူမှုတွေထဲမှာတော့အီရန်ရဲ့မော်တော်ကားထုတ်လုပ်ငန်း၊ရွှေကြောင်ပြီးသွေးနဲ့တံတွင်းလုပ်ငန်းတွေအပါအဝင်အီရန်ရဲ့စီးပွားရေးလုပ်ငန်းတော်များများအပေါ်တံခတ်ရည်ယူလာတာတွေပါဝင်နိုင်ပါတယ်။အီရန်ဆိုရအနေနဲ့အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကနေလေယာဉ်ဝယ်ယူတာတွေအမေရိကန်ဒေါ်လာငွေဝယ်ယူတာတွေကိုဆက်ပြီးတော့ခွင့်ပြုတော့မှာမဟုတ်ပါဘူး။အီရန်ရဲ့စွန့်ရင်ဆိုင်ရာပို့ကုန်တွေပေါ်တံခတ်ရည်ယူမှုတွေကိုတော့နိုမာလမှာပြန်လည်ချမှတ်ဖို့ရှိနေပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားချုပ်ဆိုခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတထရမ့်ပြန်လည်နှုတ်ထွက်ခဲ့ခြင်းကစလို့အခုလိုအီရန်ပေါ်တံခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကထင်ရှားတဲ့ဓာတ်ပုံဆရာ Shahidu Alamgo, Jamma Sanapia Pune, Patapi, Tuya, Lumukunya, Facebook, Poma, Yita Tetri, now media Rima Piosu Tetri Chang, Tikini, Jaka Pamare, CNA Genshin Ye Ubidi, Bobiro, Dinjapo, Jangi, Ni Landa Lanati, Bobi, Bacon, Lujo Mushi, and Gagwe, Sanya Bibu, Muro Takama, Dansu, Sanap, Janita, Pipari, Tikini, Tenelani, Sopaima, Alamgo, Yesakango, Kosang Tapi, Media Rima Lujan Biosu Chedrine Patalu Sati Sisini de Chao, Yeta Powin de Upsite, Mushia Ramanga, Yepi Drin Agency Go Piovari, Tabon Siago Ubri Chang Ya Samuel Tome, who led to Gap Piovari, Minitening Nini Namaima, Yahweh Yeta Powin, Nesong Don Selaga, Alango Tu Ni Ingani Kosan Dogera Piovari.
Alanet Muria Miaubai Matio sit at Timori Kennedy, Russia Yingo Timori, Ania Mabe, Tala Lusani, and Hasoyan. Taken now by Michibura Chini to Mukedello, American take down Yerebo Jiga. View in at Titan Dress of Mimianga, Piosu Library. Atlantic Modi and Yabai Matio sit at Dishimua, so in Ponsan de Piedello. Yes, say Chica Yerebo Joji, John Richardson of Jobare, Longer and Anne Timaran, Damu Ponsa, Matria, Wulu, Duga of Jobare, Tio Yida Ha, Tio Suya Lucida, Betty Dagomso, Sissy Lobo, Sonny Bibi, Sinner Sini, Gabati dancing with Piedello, Bojoji Richardson of Jobare, American Old Dador. ဒီဟာယူတဲ့ချင်းကြောင့်မှုအထိရှင်းပြလာတဲ့အနေထားလို့လည်းပြောပါတယ်။ဒါမဲ့လည်းအမေရိကန်အရှိဘက်ကမ်းရိုးရန်နေအနေတရုတ်တွေလှုပ်ရှားမှုတွေကရုရှားသင်္ဘောတွေရဲ့သမုဒ္ဒရာချမ်းမြေမှာပုံရှုပ်ွယ်ရှုလှုပ်ရှားမှုတွေလောက်တော့ချင်းကြောင့်မှုမရှိနိုင်ပါဘူး။အတ္လန္တိတ်သမုဒ္ဒရာမြောက်ပိုင်းမှာရုရှားရင်ငုပ်သင်္ဘောတွေလှုပ်ရှားမှုအနည်းငယ်ပိုတိုးလာတဲ့အပေါ်မှာမြောက်အမေရိကကနေဥရော ဒီနေ့ကျွန်တော်တို့ကဘယ်လိုမျိုးကေဘယ်လိုင်းတွေကိုဖြတ်တောက်ဖို့ဒါမှမဟုတ်လေဂျာပြန်နားထောင်ဖို့အတွက်ရုရှားစစ်ရေးကရင်ငုံသင်္ဘောတွေတုံပြီးကြိုးစားလာနိုင်တဲ့အပေါ်မှာအမေရိကန်တာဝန်ရှိသူတွေစိုးရိမ်နေကြဖြစ်ပါတယ်ခင်ဗျာ
VOA American တန် ညဘက်မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00ကနေ10:00အထိ လိုက်တိုမီတာ 19kHz 15453 ည လိုက်တိုမီတာ 25kHz 11883 ည လိုက်တိုမီတာ 32kHz 9335 နဲ့ ပထမနာရီဘက်မှာ လိုက်လံမီတာ 190kHz 1505 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းလေးကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်တစ်ခုပေါ်ချွေပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်သုံးသပ်ဖို့လူခွေရေလှောက်ရှားမှုအဖွဲ့တစ်ခုကတောင်းဆိုပါတယ်။ဒီရောနေမြက်တွေဖုံးနေတဲ့ဘာဆန်ချာကျွန်းလေးကဘင်္ဂလားဒေ့ရှ်နိုင်ငံမေကနာမြစ်ရဲ့နှုတ်မြင ဒီနေ့ကျွန်တော်တို့ရဲ့ဒေသမှာဖော်ပြပါရစေ။ဘင်္ဂလားဒေ့ရှ်ကဒုနိုင်ငံမဟုတ်ဘူး။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အတိတ်ဒုက္ခဆိုတဲ့ဆာမျက်နှာ66ရှင်းမျက်နှာပါအစဉ်ခန်းစားတဲ့မှာတော့မြင်းနှူကျွန်းဘာဆန်ချာကပြင်းထန်တဲ့စိုက်ကလုံးမုန်တိုင်းကြောင့်ဒီရေမြင့်လာရင်လုံးဝပြတ်ွယ်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါရစေ။ ကျောင်းရှိပေးဖို့လာလာရှိတဲ့နေရာ၆ခုကိုဖော်ထုတ်ပြထားပြီးဒီဘာဆန်ချာကျွန်းကတခုတည်းသောကျောင်းရှိစရာနေရာမဟုတ်ဘူးလို့လည်းလူခွင့်ရေလှုပ်ရှားမှုအဖွဲ့ကထောက်ပြပါရစေ။ကျွန်းပေါ်မှာဆိုရင်ပညာရေးကျန်းမာရေးဆောင်ရှားမှုရဖို့မရှိသလောက်ဖြစ်ပြီးအတမွေးဝမ်းကြောင့်အတွက်လည်းခွင့်ရမရှိဘူးလို့အစဉ်ခန်းစားကထုတ်ပြပါရစေ။နောက်ဒီကျွန်းကနေလွတ်လပ်စွာသွားလာခွင့်အမကန်ကျယ်လည်းမရှိတာက ကျမ်းမာရေးဆောင်ရှားမှုအသေးအချာပေးနောက်အသက်မွေးဝမ်းကြောင်းအတွက်စခန်းပြင်ထွက်ခွင့်ပေးဖို့လည်းအစီအခံစာကိုပြုစုသူနဲ့ဒုက္ခသည်အခွင့်ရေးဆိုင်ရာညွှန်ကြားမှုဘီဖရက်လစ်ကပြောပါတယ်။ဘာဆန်ချာချုံကိုဒုက္ခသည်တွေနေထိုင်အတွက်ဆောက်လုပ်ရဖွဲ့ပြီးပြင်ဆင်နေကြပြီလို့လည်းအစီအခံစာကဖော်ပြပါတယ်။မြန်မာဘက်ကတော့ထွက်ပြေးရတဲ့ဒုက္ခသည်တွေအားလုံးကိုလက်တင်ခံမယ်လို့ပြောဆိုထားပါ ုံချုံမှုအမခမတာဌာနီပြနိုင်မယ်လို့ပြောဆိုနေကြတာဖြစ်ပါတယ်ရှင်
American Donald Trump ရဲ့ Daddy Donald Trump Jr. နဲ့ Russia ဆိုးရွားနဲ့ ဆက်နွယ် နေတဲ့ ရှင်းနေလို့ကြား အတိုက်ခံ Democratic Party က Hillary Clinton နဲ့ ပတ်သက်တဲ့ အချက်အလက်တွေ ရဖို့ 2016 ခုနှစ် တုန်းက တွေးဆုံ ဆွေးနွေးပွဲဟာ လုံးဝ တရားဝင်သလို ဒါဟာ နိုင်ငံရေးမှာ လုံရိုးရိုးစဉ် တစ်ခု ဖြစ်တယ်လို့ Donald Trump က တနင်္ဂနွေနေ့က ခုခံ ပြောကြားလိုက်ပါတယ် New York Trump Tower မှာ ရှိတဲ့ Donald ရွေးကောက်ပွဲမဲဆွဲရေး အဖွဲ့ဌာနချုပ်က အဲ့ဒီ တွေးဆုံပွဲနဲ့ ပတ်သက်ပြီးတော့ Trump က အခု နောက်ဆုံး ထုတ်ပြန် ပြောတာမှာ Russia ရှိနေ Natalia Veselnitskaya နဲ့ သူသားတို့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်ဒီကိစ္စကိုသူကြိုတင်မသိခဲ့ရကြောင်းနဲ့ဒီတွေ့ဆုံပွဲကနေဘာရလက်ကောင်းမှလဲမရခဲ့ဘူးဆိုပြီးသူ့ရဲ့ Twitter လူမှုကွန်ရက်ဆောင်ရွက်နာပတ်သက်ပြီးတော့တားဖြတ်သူတရားရင်ဆိုင်ရမှာစိုးရိမ်တဲ့အတွက်ရရှိခဲ့တဲ့အချက်လက်တွေဟာလုံးဝအတုအယောင်တွေသာဖြစ်တယ်ဆိုပြီးတော့တမတ်ထရမ့်ကအခုရပိုင်းနေအတွက်မှာပြောနေတာဖြစ်ပါတယ်ခင်ဗျာ
Venezuela Tamra Nicolas Maduro ga pyoso khe de tu ko lou chan tat phat po chan si mu ne sat sat pi achan phat wari dwi jee sa lu that tamar dwi lo so pi lu 6 u ko ana bain lo ga phan si tha ba de ဘုံ တက် ဆင် ထား တဲ့ wedding drone ရင် နှစ် ဆင်း လဲ ပါဝင် ခဲ့ တဲ့ ပြီး ခဲ့ တဲ့ ဆနေ နေ့ က စီးရေး ပြ ပွဲ တစ်ခု အတွင် တိုက် ခိုက် မှု လို မျိုး ဖြစ် ခဲ့ တာ ပါ ဘုံ တလုံး က တော့ ပြတ်မှတ် ကို မ ရောက် ခင် လေး ထဲ မှာ ပဲ ပောက် ကွဲ သွား ခဲ့ ပြီး နောက် ဘုံ တလုံး က တော့ အင်္ဂန် တွဲ တစ်ခု ကို တိုက် မိ ပြီး တဲ့ နောက် မှာ ပောက် ကွဲ သွား တာ လို့ လဲ ပြော ဆို ထား ပါ တယ် လူ 6 ဦး ကို ဖမ်း ဆီး ခဲ့ တဲ့ မြို့ တော် Caracas က ဝင် ရောက် စီးနှင် မှု အတွင် အရေးကြီး သတင်း အချက်လက် တွေ ရ ခဲ့ တယ် လို့ ပြည် ရေး ဝန် ကြီး က ပြော ပါ တယ် အသေးစိတ် ကို တော့ မ ပြော ပါ ဘူး သမ္မတ Maduro က
နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးမင်ကွန်ပြောနေစဉ်ပောက်ကဲသံတွေထွက်လာတာကိုရုပ်သံမှာတွေ့မြင်ခဲ့ကြရပါတယ်ရှင်။မြို့သားရေးဝါဒတွေမြင့်တက်လာတာဟာကမ္ဘာငြိမ်းချမ်းရေးကိုချိန်ချောင်းနေတယ်လို့အမေရိကန်ကကမ္ဘာနိုင်ငံဟီရိုရှိမားမြို့ကိုအမှုမြုံပုံချဲခဲ့တဲ့ 93 မြောင်နှစ်ပတ်လည်နေ့အခမ်းအနားအတွင်းမှာဟီရိုရှိမားမြို့တော်ရဲ့မြို့ရဲ့မြို့တော်ဝန်ကသတိပေးလိုက်ပါတယ်။တချို့နိုင်ငံတွေဟာစီးရေးတိုက်ပွဲအဆုံးသတ်ပြီးတဲ့နောက်ရောကြသွားတဲ့ထဲမှာမှုတွေကိုပြန်လဲအသက်သွင်းနေတယ်လို့ဟီရိုရှိမားငြိမ်းချမ်းရေးထိမ့်မှတ်ပန်းချက်မှာလုပ်ခဲ့တဲ့အခမ်းအနားအတွင်းမြို့တော်ဝန်ကသတိမတ်ဆူဝီကပြောကြားခဲ့ရပါ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိဉ္ဇီချိုင်းနဲ့ကိုရိုင်းနိုင်တို့ပြောပြပေးခဲ့တာပါအခုပထမဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလွှာတစ်ခုကိုတင်ဆက်ပေးခြင်းပါတယ်ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု
230ကရီမန်ချက်တွေပြည့်မီဖို့ဆိုရင်လုံဆောင်စရာတွေအများကြီးရှိနေသေးတယ်လို့ပြောဆိုကြပါတယ်။ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်။ရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှု
2030ပြည့်ခဲ့ပြီမဲ့ဒီမိုကရေစီရေးအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ခုလိုပြောပါတယ်။ဒီကတော့ကျွန်တော်ရှင်းလို့ဒီတိုက်ပွဲရပြီကတောင်းဆိုကြတော့ဒီမိုကရေစီရေးလူခွေးရေးနဲ့ကျွန်တော်ပါတီဆိုဒီမိုကရေစီနဲ့ထောက်ခံရေးပေါ့။ဒါတွေကိုဒီနေ့ကပြည်ပြည်စုံလာပြည်မြောက်လာပြောပြဆိုတော့ဒီမြောက်သေးပါဘူး။အဲ့အဲ့ဒါပြောကြောက်ကိုဟိုမပြည့်အောင်သိဆိုတာအခုချိန်မှာပြောတဲ့ဆ
ဘူးလို့အတည်းလဲဆိုရင်တော့အလုပ်တည်တဲ့အတိုင်းပဲဒီနေ့ကလာမှဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာတွေကိုကျွန်တော်တွေ့ဆုံဆွေးနွေးပြီးတော့မှပြန်ဆောင်နိုင်ဖို့လဲကြိုးပမ်းနေတဲ့ကာလဖြစ်တယ်။ရပြည်တော်သူညချမ်းကြီးလာခိုင်းဒီမှာတစ်ဆင့်နိုင်ငံရဲ့တွေ့ဆုံဆွေးနွေးပြန်ဆောင်နိုင်ကြကျွန်တော်ကြိုးပမ်းနေတာဖြစ်တယ်။အဲ့တော့ကြောင့်မလို့ဒီနိုင်ငံတွေ့ဆုံဆွေးနွေးပွဲမှာလည်းပဲပါဝင်ပေးပေါ့ဝင်ထိုင်တဲ့အင်အားစုတွေအားလုံးပါဝင်ပြီးတော့မှကျွန်တော်တွေ့ဆုံဆွေးနွေးပြန်ဆောင်လို့တဲ့။ဒီကကြီးကြီးတာတော့ဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာဒီက၂ရပေါ့။ဒီဒီမိုကရေစီဖော်ဆောင်ရေးနဲ့ဒီမျိုးသားတန်းတူညီနဲ့ကိုယ်ပိုင်ပြည်ထောင်ခွေကိုအာမခံမဲ့ဒီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပေါ့။ไอ้ไอ้ลงงานนี่ลงงานเสร็จเนี่ยก็တော့ဒီနေ့ကလာမှာတော့ဒီကဥတီပြောจุบันป้าကိုလို့တယ်ဒီကจุบันเนี่ยနေရာမှာတော့
ကျွန်တော်အားလုံးရဲ့ညီညွတ်ညွတ်နဲ့စူးစိမ်းတဲ့ပါဝင်ဆောင်ရွက်လုပ်ပါတယ်လို့လူပေါင်း30မိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းအဖြစ်တာဝန်ယူခဲ့ဘူးသူ87မျိုးဆက်ကျောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုသက်ထွန်းကတော့နှစ်30အတွင်းသင်ခန်းစာယူစရာတွေရှိတယ်လို့ပြောပါတယ်ရေစိုးသင်ခန်းစာလို့ပြောမယ်ဆိုရင်တော့ညီညွတ်မှုပဲညီညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးတော့ကလည် ားစုတွေစတန်အင်အားစုတွေတိုင်းတိုင်းအားလုံးကညီညွတ်မှုပြိုကွဲတဲ့အတွက်ကြောင့်လည်းတိုင်းပြည်ဒီကနေ့အချိန်ထိဒီလိုမတီးမငြိမ်နဲ့နှိမ့်ကြတဲ့အဆင့်ကိုရောက်နေတာအဲ့တော့အခုချိန်ကြီးတွေညီညွတ်ပြီလားဆိုတော့တိုင်းပြည်မှာတကယ်ညီညွတ်မှုမရှိဘူးအဲ့ဒီအတွက်တိုင်းပြည်ဟာညီညွတ်ဖို့ဆိုတဲ့ဟာကငါးဆွဲတွေတော့ဖြုတ်ဖို့လိုတယ်ကိုကျိုးအတာတွေအကျိုးစီးပွားတွေဒါတွေကိုရှည်တမ်းမတင်ပဲလူလူနဲ့တိုင်းပြည်ရဲ့အကျိုးစီးပွားသာအဓိကဆိုတဲ့ရွေချက်မျိုးသဘောထားမျိုးထားနိုင်ခဲ့မယ်ဆိုရင်တော့တိုင်းပြည်ကတော်တော်လေးအဆင်ပြေချိုးမွေ့လာနိုင်ပါတယ
်ဒီမိုကရေစီရေလှှရှားမှုအဆုံးမသက်သေးပဲအားမရစရာအနေထားတွေလည်းရှိနေသေးတယ်ဆိုတာကို AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကိုတိတ်နိုင်ကအခုလိုသုံးသပ်ပါတယ
်ဆိုတော့ပြောရရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ပထမဆုံးတက်လာတဲ့အချိန်ကြွေးကြော်တမ်းပေါ့လေဆိုတော့ကကြတော့ဟိုကြောင်းလိုက်တာပြီပေါ့ကြောင်းလိုက်တာပြီဆိုတော့အခုဒီနှစ်နှစ်ခွဲကကာလမှာဒီနိုင်ငံရေးရပြောင်းလဲလာတဲ့အခြေအနေမျိုးတွေအများကြီးပဲရှိပါတယ်။သို့ပေမဲ့လည်းဟိုဘလောက်ထိမှအပေါင်းလက္ခဏာဆောင်ပြီးတော့ပြောင်းလဲလာကြလဲဆိုတာတော့ဒေတာပြန်စမ်းစစ်ဖို့လိုမှာဖြစ်ပါတယ်။နောက်တစ်ခုကဒီကနေ့ပြည်သူတွေနဲ့အတူပေါ့လေ။သို့ပေမဲ့လည်းဒီပြည်သူတွေရဲ့အသံကိုဘလောက်ထိမှနားထဲကိုရောက်တယ်တကယ်ပကတိဒီပြည်သူတွေရဲ့တကယ်ရှိနေတဲ့အခြေအနေလေးကိုဘလောက်ထိလေ့လာဆန်းစစ်ပြီးတော့ဒီဖြည့်ဆည်းပေးနေတယ်ဆိုတဲ့ကိစ္စကလည်းမေကွန်းထုတ်เสียဖြစ်ပါတယ်ပြောချင်တာကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းအားထုတ်မှုတွေလုပ်နေတယ်သို့ပေမဲ့ကျွန်တော်တို့အမြင်ကတော့လက်ရှိအစိုးရစီမှာတော့စိတ်ကွန်မှုတွေအကြီးကြီးကိုရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လိုချင်နေတဲ့ဘန်းတိုင်ကိုတော့ဟိုတော်တော်လေးကိုမှုံပြပြလေးတော့မှဟိုမမြင်ရသေးဘူးလို့မြင်ပါတယ
်ရှစ်လေးလုံး230အပြည့်အဖြစ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးတော့ဒီမိုကရေစီရေး230ခရီးတိုင်းရင်းသားတွေရဲ့တန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုစတဲ့ခေါင်းစဉ်တွေကိုလည်းဆွေးနွေးကြပါလေ။လာမယ့်ဩဂုတ်လ10ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်အပန်းဖြေရိပ်တာမှာအခမ်းအနားတွေကျင်းပမှာဖြစ်ပါလေ။ဒီအခမ်းအနားတွေမှာလက်ရှိနိုင်ငံတော်အကြီးအကဲတာဝန်ယူထားသူတွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ចောင်းသားဟောင်းတွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ
။ကိုစီတူသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ပူးတွဲသတင်းစာရှင်းလင်းပွဲနောက်ဆုံးရသတင်းကိုထုတ်လွှင့်ပေးခြင်းပါတယ်။ရခိုင်ပြည်ရဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုဟာမြန်မာပြည်ရဲ့ဒီမိုကရေစီထူထောင်ရေးအောင်မြင်ဖို့အတွက်အလွန်အရေးကြီးတယ်လို့ယူဆကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ရခိုင်ပြည်ကတစ်ဖက်နိုင်ငံကိုထွက်ခွာသွားကြတဲ့သူတွေကိုပြန်လည်လက်ခံရေးအပါအဝင်ကိစ္စရဲ့အတော်များများကိုဒီကနေ့ဆွေးနွေးခဲ့ကြရမှာအသက်ဖွဲ့စည်းလိုက်တဲ့ရခိုင်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုလုံပိုင်ခွင့်တွေကြဲကြဲပြန့်ပြန့်ပေးထားကြောင်းဒေါန်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။နေပြည်တော်မှာကျင်းပတဲ့ဝန်ကြီးနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကိုဇော်ဝင်းလိုင်ကတင်ပြထားပါရဲ့ရှင်
။မြန်မာနိုင်ငံကိုတရားကြာခီးစဉ်ဖြစ်ရောက်လာတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်အရေးရခိုင်ပြည်ကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးကိစ္စတွေအပါအဝင်ဂျပန်နိုင်ငံရဲ့အကူအညီနဲ့အကောင့်ထည့်ဖော်နေတဲ့မြို့ပယထာလန်အဆင့်မြင့်တင်ရေးရန်ကုန်မြို့ရင်းလျက်စစ်မီအလုံးလောက်ရရှိရေးလမ်းမဆက်သွယ်ရေးရေဘေးဒုက္ခသည်တွေကိုအကူအညီပေးရေးစတဲ့အကြောင်းအရာတော်များများကိုဆွေးနွေးခဲ့ကြတာပါတွေ့ဆုံမှုပြီးနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကိစ္စကလွှမ်းမိုးခဲ့ပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုကတော့ရခိုင်ပြည်တည်ငြိမ်အေးချမ်းရေးဟာမြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတဲ့ကိစ္စရဖြစ်ကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ်
။ရခိုင်ရှိသူစင်စီယုံကို EU နဲ့ဆင်ကိုကံကိုပုံလုံးပုံကားပြုလုပ်ချတာ။ရခိုင်ရှိသူ
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတန်ဖိုးရှိတဲ့အမြင့်ချင်းဖလှယ်မှုတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။ရခိုင်ပြည်ရဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုဟာမြန်မာပြည်ရဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးအောင်မြင်စေဖို့အတွက်အလွန်အလွန်ရေးကြည်တယ်လို့ယူဆပါတယ်။မြန်မာအစိုးရကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU လက်မှတ်ရေးထိုးတာစတဲ့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုဂျပန်အစိုးရကတံမိုးထားပါတယ်
။ဒီဆောင်ရွက်ချက်တွေကိုအခြေခံပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုဆောင်ရွက်နိုင်ဖို့ပူးပေါင်းဆောင်ရွက်ရေးကိုလှုပ်ပေးသွားဖို့ဒ ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်နေရာဖန်တီးပေးဖို့ပြည်ရင်းကအာဒီပီဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်လည်းပုံမှုဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားခဲ့ကြောင်းလည်းဝန်ကြီးကုန်းတို့ကပူတွဲတဲ့ရင်းစာရှင်းလင်းမှုအတွင်မှာပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်ကိစ္စတွေဖြစ်ရှင်းအတွက်မြန်မာပြည်သူပြည်သားတွေနဲ့လက်တွဲပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင် Pamu Shotari Dwale, Samuel Po Lu Ajang, Winji Kunuga, Pyojagabare. Dokadari Pian Lekan Yeke Sapyo Suni Muri Shini that China Babe. Ruhinarigo Nangana Kun Yi Pi Yekisan Patalu, Pirinyo Pipagaba, Weban Pyoso Muri Shini Repo, Japan Chesa, Yomiyori Drindauka, Mira Maro, Tong Sansuchiga, Kulu, Jetwin Janle Chitagabare.
ဒီကော်မရှင်ကဒီကျွန်တော်တို့ဘုဟုကော်မတီရနေဆိုတော့အလုံးမဆန့်ခင်ပဲပထမဦးဆုံးအကြံဖက်တက်ခံမှုတွေဖြစ်လာပြီးတော့တခြားကိစ္စတွေပေါ်လာဖြစ်ပါတယ်။ဇူလိုင်လ3ရက်နေ့မှာဖွဲ့လိုက်တဲ့ရခိုင်အရေးလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကိုလုတ်ပိုင်ခွင့်နဲ့ကြေကြေပြန့်ပြန့်ပေးထားကြောင်းလည်းတောင်းဆန်းစုကြည်ကဆက်ပြောခဲ့ပါတယ်။
ကျမတို့အခုစုံစမ်းစစ်ဆေးရေးကော်မရှင်နေတော့သူတို့ရဲ့လုပ်ပိုင်ခွင့်ကိုကျမတို့ကြေကြေပြန့်ပြန့်ပေးထားမှာပါဆိုတော့စုံစမ်းစစ်ဆေးရေးကော်မရှင်ကပါတဲ့အဖွဲ့ဝင်များအနေနဲ့အရေးကြီးပြည့်စုံနေလို့ကျမတို့ထင်ပါတယ်။ဂျပန်နိုင်ငံရောတခြားပေါ်တော့မိတ်ဆွေနိုင်ငံများဒုလလလိုအပ်လို့ရှိလို့ရှိရင်တော့မြေပိုင်းဆိုင်ရာအထောက်အပံ့ပေးနေတယ်ကျမတို့ထင်ပါတယ်။အခုနေ့အော်တိုဘာလ9ရက်နေ Bare, Eddie Teddy Silver Dwayne, Japan, Megon, Yawan de Daga, Nangan Eja, Kana Bonzo, Pumio to the Yakisarigo, Sunu to Amelo Subare, Tigini Nipiro Machimpare, the Nenashin and Wemaro, Pirin the Rendau Diga, Megon Nakune, Japan and Ganga, the Rendau Diga, Megon Nakuzida, Megon Yaga Yabarakna.
Kozawin and Susie Timpiake Abashin. Akusapi, Pansi can write the Rendau Nu, now Songya Chinigo. Tinpiapi baume, Nangano Liuche Ubrine, Diaswe Cantare, Riders Rindau de Mugu, Digne Selejana, Sisivare, Trinamari ma, Pishimshi Sumpiapu, Lame August la Nasetia Nima, Selejana Medu, Trinamari, Juzang Shiniga Piovare, Didringo Vui Drindau Mami Kara Pipu Tabashim.
Pansi Cantare, Rider Trinamari, Tatiniago, Digne Yokbank and Diayunga Sisi Ninian Kiraba. Tajangle, Rider Becca didn't tell it that they were a consistent Pidabi looted in the Marie at Josan, Shinny Gutanzo on up your body.
The Gala, the Miazara, the character witness one, you alone at Josu, never the Rural and Founder, General Ida, she gets red down. Emilia, Jimon and Yidrin, these are you get red down, one of Ara. But we are seeing Minion and Hagara, the Diga Tagatara, the Simpson Nate Chima, the baby, not the evil, not the Ian and Muru, the other Muru, not the evil.
ဆက်သူပုံဆောင်ပေးပြီးတော့မေးသွားတာပေါ့နော်ဒီကနေ့မှာသတင်းစာဆရာဦးရဲနိုင်မိုးနဲ့ကိုတန်းစင်စိုးတို့ကိုစစ်မေးခဲ့တာဖြစ်ပြီးဦးရဲနိုင်မိုးကတော့သူ့အနေနဲ့သတင်းသမားတယောက်ရဲ့တာဝန်လုံဆောင်မှုနဲ့တပည့်နှစ်ဦးဖြစ်တဲ့ရိုက်တာသတင်းသမားနှစ်ယောက်ရဲ့အကျင့်စရိုက်တွေကိုခုခံပြောဆိုခဲ့တယ်လို့ဆိုပါတယ်ရိုက်တာသတင်းသမားနှစ်ယောက်ဖြစ်တဲ့ကိုဟာလုံးနဲ့ကိုကျော်စိုး ကအမှုကိုစတင်ဆစ်ဆီးနေကြတာဖြစ်ပြီးဒီအမှုဟာ6လကျော်လာပြီဖြစ်ပေမဲ့အခုထိတရားလိုဘက်ကဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်
ตัดติดกองกองมาพิจารณาดีบุลุเช่นนี้กูตั้งใจเอางาเราสู้ไปเลยตัดติดอารมณ์แค่ดีก็มาดีใจสุดๆนะตัวนี้ที่จะมาเดี๋ยวไหนมึงมาถ้าพี่ใช้สถานีเป่าจ้าลาวาเลยสู้เลยชนะสัญญาเนาะยึดได้ยังอันดูดีแต่ไม่กูมาพี่ว่าจะอุบลีเนี่ยยิ่งทำมันชิวพี่ว่ายิ่งทำมันชิวยิ่งดีเป็นเลยที่จะดีพี่ว่าจะอุบลีอย่ามันยิ่งสูงลุที่ชนะสัญญาเขายิ่งมีอยู่ดาลุแต่ก็เชื่อใจลุรอยาละกว่าเนาะ
ตรงนี้เราดูว่าเดี๋ยวเสียทารีที่อุบลีฮะเป็นมุทิชาเกเรลุสงเชคเกเรลุยังอันนี้น้องพี่แดนเท่านั้นสลีนิติพี่แดนชามันในอุบลีจะคุ้มเชื่อไปเลยแล้วไม่เอากูนั่งเสียยันนี่มาสู้ยันเนี่ยมุ่ยสั่งเดียร์ไรด้าตรงนี้ท่านนักตรงนี้ตัดดูกูในงานนั่งลู่ว่าอุบลีเนี่ยไม่ชาเต็มเต็มสลัดจานาต่อมาวะในงานนี้ก็ลู่คุยสั่งจีอพยพรีก็รอคู่ลู่ตรงนี้ทำอะไรกูพันสีละฮะ อันนี้อาบิวดูรีตรีมันยาเย่เชี่ยงตรีนลุลละคุยนี่กูเชิงชาวเตลุยสูบีเว็บนี้จ้าวเลยนี่มาในเงี้ยมาตรีนตมารีกูอากาศเว็บเป็นในอุบลีแข่งกันมาชิวลุเอเตสูบีทับยาบีเปียนลุพูเลยตั้งสูนี้จ้าวเลยใช่ไหมมีการตรีนไปปูทาร์วะกูสับปีอยู่ท้ายในเงี้ยมาเดี๋ยววันเสาร์สั่งมาชิวเลยลุตมารีกูพันสีนี่เรื่องตรีนลุกูจินสับปีจมาเลย ท่านนายงานด้วยนายงานจ้าตาลูกตมาสัญญาอุบลีที่ยาสุไลล่าจะลาเรมาเว่มีมาอันยาสุอปาเว่นายงานจ้าตาลูกตมาเชียจ้าวกูพันสีเกเรลูลูกตมาเยวุ่นจีธานาตาวินชิดูริกาเปียวไปพันสีขยายลูอันยาสุฮะเดี๋ยววันเสาร์สั่งมาชีเรลูริพเจเรลูเลสุไปที่จ้าวงูท่านเชียสายตรีนดาวมาเอมากาตรีนเปียปูทามาเอท่านนายงานด้วยมาปีนี้เรื่องจงละกงอาซาบี เราต้องมาไม่ปองเดียวต้องมาทำอะไรก็ส่งตัวไปที่เด็ดด้วยในงานจ้าตาเราต้องมาสั่งยาสิ่งที่พ่อแต่ยาตัดเส้นตรงไปเนี่ยแต่ในงานเราไม่ใช่เลยในงานจ้าตาเราต้องมาเรียนยาตรงนี้ทางนี้เรียนเมียดีกูไปเสียใจบีเสียใจพันสิ่งอะไรบ้างอยู่ในลาตลาเรียนมาเว่ปองเส้นมีอยู่ตรงเนี่ยพันมีเดียในงานจ้าตาเราต้องมาเสียแต่เช้าอย่างกูพันสิ่งไหนเงี้ยบีพันสิ่งมีอยู่เรียนมาที่อ่างอะไรจะก้าวเราลูกคนป้าเม่ แต่ตอนก่อนนี้ดูมีอาชีพเดียวสูบีเราต้องมาวันนี้ท่านะยังใจมุ่งเจ้านายอนุรักษ์เจ้าก็ทุกพอเปลี่ยนสูบีบาร์เลยยามาเราต้องมาอเมียพี่พันสิขยันกันเนี่ยปัตตาบีเชื่อเจ้าเราต้องมาคุยกันอย่างทุกที่เอากระทะอู่เอาเจ้าก็รอคุยเรื่องเชื่อเจ้าบาร์เลยแล้วส่วนเจ้าเราดูการอุตสุริยะกันที่อุบลีทุกอย่างเนี่ยขมันจะบูดบ้างเนี่ยปานนี้ได้ก็จะติดมีดีเท่าขมันไม่ใช่เด็กกลุ่มเนี่ยพันสิมีเนี่ย ซึ่งยี่ดอเลยเลือกเช่นเลือกตัวมาเนี่ยมันก็มันไม่ใช่เลือกพันธุ์นี้แล้วเลือกมีทางมันมันกันเนี่ยเรื่องพันธุ์นี้แล้วสาวงามสิ่งนี้เนี่ยในทางการบินจะเจริญในตัวพวกเราพันธุ์นี้ยี่ดอเลยอุบลีจะมาคุณจะบูดบ้างเนี่ยบาร์เลยเนี่ยในการมุ่งจุดยี่ดอเลยหากาโอ้เจ้าเนี่ยมีอะไรเอเดตของพวกมันเลือกจะเอาเช่นเนี่ยครับดีกว่าดูทุกอย่างจะมาสบายสบายเลยนี่ทำไปสิ
เดี๋ยววันเท่าท้าสายสารนี่ไม่ใช่เว้ยสับปีโร่ในไทยในจาราพิลูแต่สัญญาโก้จ้องจ้าละตีปีรามอยู่เลยไม่ใช่บุรุษเลยสบายเลยปีกันนี่ก็ทบยังไงเลยเราต้องมาอุบลีตียาน้าไปมาโร่ลูกพามีไม่ใช่เว้ยพันสิขยันเลยนายงานจ้าตาเราต้องมาเรียกทางเว้ยพังเว้ยงาเราอันนี้พังเว้ยงาเราที่ปีอามาพิบีใครนายงานมาลายเอาลูกคนกูเลยนั่นนี่ไปเป็นขยันไม่รู้สบายเลยมาเล่นมาไม่ใช่เว้ยในไทยในจาราดูเรื่องส่วนเนาะ บางวันน่าต้องงานนี่เท่านั้นนี่ที่พี่แทนจะขยันไปสิ่งเดียวสูบีอุบลีมาเยี่ยตาทาบาร์เองแต่ช่วงเท่าท่าแม่เนี่ยมาเรียนพันสิ่งเดียวมีเรื่องกูรู้เนี่ยมาแต่ยังอ่ะเท่ากันจะเป็นบีเนี่ยจะขยันไปเรียนสิบาร์เองทำไปแม่เนี่ยแน่นจะมาพันสิ่งมีดูมีอาจุการอ่ะไทยอุบลีได้เยี่ยยูขยันไปสิ่งนี้บาร์เองไม่เอ็มอ่ะเตรียมไปปูทาร์บ้างเช่นจะเนี่ยล่ะเนี่ยวิวเอ็มเนี่ยมาบ้างสี่สิ่งเนี่ยแต่มาบ้างนายวัวเอ็ดเวทเตรียมล
ဒီနေ့ကလည်းမှာဒီတိုက်ပွဲမှာရှိတဲ့နိုင်ငံသားတွေကိုတိုင်းသိရင်ပတ်သက်ပြီးတန်ဖိုးရှိတဲ့အမြင်ကြီးဖလှယ်မှုတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။တက်တန့်ရောင်သတင်းလွှမ်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိတာမို့ဆက်ပြီးတော့ကြောင်မြော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 8:00 ဒုတိယနာရီဘက်မှာ silent meter 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00ခွဲကနေ 9:00 အထိအစီအစဉ်ကိုတော့ line 2 19 နဲ့ 25 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးဆက်လက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10:00အထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရကဏ္ဍမှာတော့
လူတိုင်းလူတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ပါအရန်ကိုအရေးကြီးပါတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိမှကျမတို့လုပ်တဲ့အရာတိုင်းကိုအောင်မြင်စွာလုပ်ဆောင်နိုင်မှာပါ
။မြမတည်င်းပညာသိပ္ပံတင်နန်းနိပြဒေါ်စုမြတ်ဝေဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တက်ရောင်တည်င်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ဗဟိုဘဏ်ဥက္ကဋ္ဌနေရာမှာလူသင်းနဲ့အစားထိုးခန့်အပ်ပြီးတိုင်းပြည်စီးပွားရေးဥမော့အောင်လှုပ်ဆောင်နိုင်လို့မယ်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြောင်းပြည်ရင်းဗန်လုပ်ငန်းရှင်တဦးဖြစ်သူဦးဖေမြင့်ကပြောပါရယ်မြန်မာနိုင်ငံမှာလက်ရှိစီးပွားရေးဖွံ့ဖြိုးတိုးတက်မှုမရှိတဲ့အကြောင်းနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ပြည်ရင်းပြည်ပကစီးပွားရေးပညာရှင်တွေကပါထောက်ပြပြောဆိုနေကြတဲ့အချိန်မှာလက်ရှိဗဟိုဘဏ်ဥက္ကဋ္ဌကိုနောက်ထပ်၅နှစ်တက်တန်းတိုးခန့်အပ်လိုက်ကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ကြေညာချက်ထွက်လာပြီးမှအဲ့လိုပြောဆိုလိုက်တာပါဗဟိုဘဏ်ဥက္ကဋ္ဌဦးကျော်ကျော်မောင်ကိုခန့်အပ်လိုက်တဲ့အပေါ်စီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုစုစည်းပြီးအခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ
်တက်တန်းပြစ်သွားပြီဖြစ်တဲ့နိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌနေရာမှာလက်ရှိဥက္ကဋ္ဌဦးကျော်ကျော်မောင်ကိုပြန်လည်ခန့်အပ်လိုက်ကြောင်းသမ္မတဦးဝင်းမြင့်ကဇူလိုင်လ31ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်တာပါနိုင်ငံတော်ဘဏ်ဥက္ကဋ္ဌဟာသူ့ရဲ့နောက်ထပ်ရာထူးတက်တန်း၅နှစ်အတွက်ဩဂုတ်လ၁ရက်နေ့မှာစတင်ပါတယ်။အရင်သမ္မတဦးသိန်းစိန်လက်ထက်မှာစတင်တာဝန်ထမ်းဆောင်ခဲ့သူဖြစ်တာကြောင့်၅နှစ်တက်တန်းပြည့်ရင်အနားယူရမှာဖြစ်ပေမဲ့ဒီရာထူးကိုဥပဒေအရ၅နှစ်တက်တန်း၂ကြိမ်တာဝန်ထမ်းဆောင်ခွင့်ရှိပါတယ်။လက်ရှိတိုင်းပြည်စီဝါရေးအခြေအနေအရလူသစ်မခန့်တဲ့အတွက်သူ့အနေနဲ့နားလည်ရခက်တဲ့အပြင်ဒီအပေါ်ဘဏ်လုပ်ငန်းရှင်တွေဘက်ကလည်းအံ့အားတင်ခဲ့ကြတယ်လို့ဘဏ်လုပ်ငန်းရှင်တဦးဖြစ်သူဥဖေမြင့်ကပြောပါတယ်
။အဲ့တော့လူသားမထိုးဘဲနဲ့သူပဲပြန်ပြီးတဲ့ဆက်ရကြောင်းအားလားကျွန်တော်တို့နားမလည်ဘူးပေါ့မျောလင်းတဲ့အတိုင်းမဖြစ်လာကြဘူးပေါ့ဗျာအဲဘန်ဆိုင်ရတဲ့မျောလင်းတာပေါ့ဗျာဒီပြညာနာမလားပေါ့တော့လည်းတာပေါ့ဗျာပွဲကောင်းလေးကြည့်ရင်လည်းကျွန်တော်တို့ကဒီဘန်လောကရဲ့ဟိုဟာတိုးတက်တာလည်းကြည့်ရင်တော့ကျွန်တော်တို့မြင်နေချင်းတော့ပွဲကဘိတ်မကောင်းဘဲဖြစ်နေတာပေါ့ဗျာကျွန်တော်တို့ပွဲကြည့်ပြေးတတ်နေတယ်ပဲထိုင်ကြည့်ရမယ်ကောင်းလားမလားစိတ်ဟိုကြောင်းသားကြောင်းသွားမလားသူရဲ့ motive ဒီကြောင်းသွားမလားအရင်တော့ဖုတ်ပဲနဲ့အဲ့ဒီဒီလုံနိုင်လားဆိုတော့ဆောက်ကြည့်ရမှာပေါ့သူမှုတက်ပြောင်းသွားမယ်ဆိုရင်တော့လေဒါကောင်းတဲ့ trend တွေတစ်ခုဖြစ်ပါမှာပေါ့
ဘန်လုံငန်းနဲ့ငွေကြေးလက်ပတ်မှုအစဉ်ပြေအတွက်အတန်းပြေမှာအရေးတကြီးလှုပ်ဆောင်စရာတွေရှိနေတာကိုလည်းဥဖေမြင့်ကထောက်ပြပါတယ
်ဘန်လုံငန်းကဟိုဖြစ်နေတယ်လေသူအချင်းလေးအချင်းလေးကြီးကလည်းပြက်နေတယ်တခုနောက်တခုကလည်းကျွန်တော်ဟိုတပ်ပေါ့ဟိုကျွန်တော် interest ပေါ့အဲ့ဒီကလည်းတခုကပြောင်းသွားရှိသေးတယ်အဲ့ဒါဒီနေ့ပိုင်းလည်းမရောက်နိုင်သေးဘူးပေါ့နော်အဲ့ဒီအင်ဂျင်နီယာတောက်လျှောက်တက်နေတာကကြာတော့ intervention ပေါ့ဝင်ပြီးတော့ဆက်ဖက်ဖို့ဟိုဘာဆက်ဖက်ဖို့တင့်နေပြီလို့ကျွန်တော်တော့မြင်တယ်ပေါ့ဗျာ
ဟုတ်ကဲ့သူတို့မှလည်းဒီကြည့်ရတာ foreign reserve မြန်မာစသားမရှိဘူး
တဲ့အဲ့ဒါလည်းအဲ့ဒီမှာသူကထုတ်ရောက်မှုဆိုတော့လည်းသူ့ဘာငွေရှိမှရှိထုတ်ရောက်ရတာမရှိဘဲနဲ့ထုတ်ရောက်တော့မရဘူးပေါ့ဗျာအဲ့ဒါအဲ့ဒါလည်းတခုအခက်အခဲရှိတာပေါ့ဒါသူတို့ site ပေါ့သူတို့ page ကပေါ့ဒါပေမဲ့လည်းဒီအရာမင်းစဉ်တို့တက်တက်လာတယ်ဒီကဘယ်ထိတော့ဆက်မလဲဘယ်လောက်ထိဆက်မလဲဆိုတော့တောက်ကြည့်နေရတာပေါ့အဲ့တော့ဟိုဒီလိုနှုတ်တက်တဲ့ခါကျတော့ထိတ်ဒီပါထိတ်ဒီပါအင်ဘုဆိုတဲ့ဟိုကြီးကြီးလာပါပေါ့ဗျာဟောအိတ်ဆိုးဆိုတော့ပိုတော့ရပြီမဲ့လေဒီကအိတ်ဆိုးကတိတ်အိုက်တယ်ညပြင်းရတာပေါ့ဘူးလေ
interest rate ကိုပြောင်းမယ်ဆိုရင်ရောဘယ်လိုပုံစံပြောင်းစေချင်တာလဲခင်ဗျ interest rate နဲ့ပတ်သက်လို့အခုလောလောဆယ
် interest rate ကသူကဟိုလုံငန်းရှင်တွေကတော့သူကအခု 30% ကိုသူကဟိုလောက်ချတင်တယ်70%ချပြတယ် ที่ประชาชนที่ว่าแบบนี้แต่ว่าเดี๋ยวไปเจอสิ่งที่เราไปเอ่ยฮะโอ้ซิกเนี่ยเลเวนบอกเลยเลเวนเนี่ยเลือกสิ่งที่เนี่ยอยู่ลงงานชิ้นเนี่ยเอ้ยอะไรที่น่าเป็นทำให้มองมีนู่นนี่ดูจะเจียงขันเนี่ยเอ้ยหรือว่าเรื่องอะไรอ๋อถ้าเราถ้าบ้านว่าสิ่งที่ลงงานชิ้นนี้บ้านลงงานชิ้นนี้แบบก็ลุล่าเลยปงสันละก็เนี่ยอันนี้อินเทอร์เฟซชาบีบุกิซ่าบ้านแบบก็เราถ้าว่าไม่เจอดูจะบูมัสดูเนี่ยชอบนะฮะเนี่ย ตอนนั้นกันก็เดี๋ยวไปส่งบ้านดีอ่ะโอ้ยนะก็โอ้บ้านชินวาร์เทมาดารีดีก็รู้ชอบอะไรสิรู้จุดเดียวมันชื่อสุกอ่ะดูนี่บ่ดูโอกาสชินวาร์สิเนี่ยสุดออกมาแล้วเราจะได้ยังไม่ติดใครไม่ชินเลยดูว่าชินเนี่ยเอาโชคดีจริงๆดูดารีเนี่ยติดเลยสุดออกมาไม่ได้โอเคเจ้าสุดนั่นเป็นลงชั่วมายามเลยอ่ะงูเยอะ
ชิ้นเลยแต่เดี๋ยวสิว่าอันนี้ทายาลูกพี่อ๋องบุมีอะไรเงี้ยจ้าด้วยล่ะสรุปจริงๆลูกที่เสียจริงๆสุดๆเสียเบี้ยวตัวแต่เดี๋ยวโดนลงมาลูกมีอะไรแต่ละมาล่ะสรุปเสียรูปแบบมีอะไรเงี้ยจ้าล่ะเชื่อละพันลงงานนี่ชิ้นเลยแบบก็ลงงานก็เราจะรู้ว่าเราเนี่ยเล่นอะไรบ่ดูดีนะทำอะไรสุดเสียเล่นอะไรบ่ใช่แล้วลงงานชิ้นเลยเนี่ยเล่นอะไรบ่ก็สุดเราโอ้ยเจ้าก็รู้เรื่องว่าว่าพระองค์นั้นเป็นเจ้าวิเวกแล้วคล
ตัวนี้เนี่ยซื้อไม่จองอย่างซื้ออะไรแต่มาตามวันทั้งสองเงินบุได้ซื้อไว้ปีนี้เช่นตู้กันเลยเปลี่ยวไปเลยคือเวลาเราเรื่องคอนซัมชันดอลลาร์ซีบอนะดอลลาร์ซีอะไรเราเต็ดตัวเต็ดเช่นนี้นะนี่นะแต่คอนซัมชันเดี๋ยวนะส่วนดาวเราติงของบนดอลลาร์ซีเดสซีซีเดสเออร์เรียนเนี่ยเออคือว่าคอนซัมอะไรมิงบอนะอะไรแบบนี้ละทุกเรื่องทั้งนี้อ่ะที่จะบอกว่าจริงๆตัวจริงอันนี้นี่เราทั้งนี้เราเรื่องเราไม่ใช่เรื่องดี
ตัวช่วยการสื่อเลยจ้าจ้าไว้บ่นะตัวละสิจ้าจ้าตัวละมันดีกว่ากันเนี่ยปูเจียนี่สมมติอ่ะเดี๋ยวตาวันยูเกเรกาลาบอดคือโอ้เทคเคอร์อาชีพเก่งเงินบุได้เลยนะครับต้องการจะโน้ตมาดีเลยสิเลยสิเลยแล้วเช่นนี้มีมาเสียรูปลูฮันเดลูกเฮเลสิอ่ะมาแล้วยังไม่เห็นจะเป็นชิ้นนี้บาร์บี้ต้องเว้นลูกกับผมต้องโดนตัวยาวหน่อยบาร์บี้ลูกบีไรหรือสิ่งตัวไอ้ตัวเล็กนี่เนี่ยเลยชิ้นนี้เกี่ยวกับตัวยาวหน่อยสิจ้าบ่นะ ก็ไอ้มีงานนี่เราชี้เลยแต่ในจังหวัดเราเนี่ยเราคือชี้นี้อ่ะไอ้มีเดียวต้องมีอย่างอุลาสุดาเลยมันเจอได้ทุกคนเนาะโอเคก็ไอ้มีอย่างนี้เราเจอเราทุกอย่างเลยเนี่ยกูว่าฟังไม่ได้สักทีไม่ใช่มาเรื่องอะไรนี่ก็ไอ้มีอะไรกูว่ามันชี้ตัวเลยกูว่าที่จะหาว่ากูป่าวว่าวิโรกูชอบดูข้าวผู้ยาวไงแต่นี่ปัลลังก์เสียงอุปนิยมเราตัวเองคงทุกคนมีแต่อังอุซาเปย์ลูกสาวนี่อาเพียง สิบวันยี่จ้าเส้นนี้เราก็เปลี่ยนเลยทิ้งคนไหนไม่รู้อยู่สบายเลยบางคนนี่ก็เราจะรู้ว่าเชื่อมาบัวจะรู้ว่าจะมีสิ่งเป็นเช่นนี้ใช่ไหมนอกจากนี้ยังอะไรจะรู้ว่าเอ็กซ์พอร์ตยาหายอาเจนเนียเราไม่รู้ว่าจะเป็นเช่นนี้ได้ใช่ไหมนี่สิ่งที่เราต้องรู้แล้วท้ายที่สุดเราต้องมีโน้ตเรียนยาวมีชาร์ลเนี่ยต้องมีโน้ตเรียนยาวตัวฟินิชก็จะเช่นนี้ได้แล้วเอ็กซ์พอร์ตยังอะไรเนี่ยเราต้องมีเช่นนี้ น่าสุดเองอ่ะกำลังพูดเรื่องที่เราสวาวิติจะพูดอะไรไปเนี่ยไม่ใช่เรื่องดีอะไรอ่ะเราจะรู้ว่าลูกเสียดีอันไหนชีวิตเนี่ยนอกจากจังเหตุอะไรแบบนี้ยิงอะไรลงมาสุดเนี่ยจะรู้เรียนเอาบลูว่ามีเป็นเอาฟินิชก็สุดทุกเนี่ยแล้วดีอะไรลงมาสุดเฉยๆอันไหนอยู่อ่ะแล้วไอ้ส่วนไหนเป็นบูกาไอ้ส่วนไหนตุนีเนาะเป็นสูไอ้บัวเนี่ยเนี่ยเป็นบัวยันยันเป็นบัวเป็นเรื่องมียาวตัวเป็นเพราะฉะนั้นเรื่องอะไรไปไม่ใช่เรื่องบัวเป็นเ
大吉呀嘛，我听嘛，哎呀，今年一样。
南岸江啊，今年没有那么热，苦天气，听得老杨木兰在那边。南岸也没今年木热，偏热大江。你们南岸也半夜，南岸干嘛？家乡男女在对，单边一对，隔壁来去在文阳来的，一对来，滴滴答答，叫家你话的。大江嘞，苦天嘛，去到龙岸的山峦里的文山木龙岸里嘞，滴滴答答，家乡的江，表叔当地传播你话的可能。
ကိုယ်စားဝန်ထမ်းအစီအစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးမှတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ Cryptocurrency လို့ခေါ်တဲ့ Digital ငွေကြေးဟာ Online ပေါ်မှာသာလေပတ်သုံးဆွဲကြတဲ့ငွေကြေးမျိုးဖြစ်ပါတယ်။လူသိများတဲ့ Bitcoin အပါအဝင် Digital ငွေကြေးကိုလက်ခံတဲ့စီးပွားရေးလုပ်ငန်းတွေကတော့ကမ္ဘာနိုင်ငံတော်တော်များများမှာရှိနေပါပြီ။ဗဟိုဘဏ်တွေကတည်ဝင်ထုတ်ဝေထားတာမဟုတ်တဲ့ Digital ငွေကြေးကိုသုံးဆွဲသူတွေဘာကြောင့်ပိုများလာသလဲ။ ဘလို့အားသာချက်တွေရှိနေတယ်လဲဆိုတာကိုမဆုမြတ်မုံကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ကိုသားညူဦးကကူညီတင်ဆက်ပေးထားပါတယ်ရှင်
online ပေါ်မှာပဲလက်ပတ်သုံးဆွဲတဲ့ digital ငွေကြေး cryptocurrency တွေကိုလေသုံးနေသူတွေပိုပိုများလာတာเนาะကိုသားညို
2009ခုနှစ်မှာ bitcoin ဆိုပြီးတော့စမိတ်ဆက်ခဲ့ပြီးတဲ့ကနောက်ထပ် digital ငွေကြေးအမျိုးစုံပေါ်လာတာခုဆိုလို့ရှိရင်အမျိုးအစားပေါင်း100မကရှိနေပြီဗ
ျ cryptocurrency လက်ခံတဲ့စီးပွားရေးလုပ်ငန်းတွေလည်းတော်တော်များလာတာရှင်အခုဆိုရင်ဒီ Australian နိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့မြို့နှစ်ခုမှာဆိုလို့ရှိရင် cryptocurrency အထူးသဖြင့်ဒီ bitcoin ငွေကြေးเนี่ยပေးလို့ရပြီတဲ့Great Barrier Reef Center ကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွွားတဲ့အလားများတဲ့ Queensland ပြည်နယ်တွေက Agnes Waters ဆိုတဲ့မြို့နဲ့1770ဆိုတဲ့မြို့နှစ်ခုမှာလေသန္တာကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့တန်ဖိုးအများဆုံးပဲ Bitcoin တစ်ခုကို American Dollar 8500ကျော်တန်တာမှဆွေးမြင်မော်ဒီ Bitcoin အပါဝင် Digital ငွေကြေးသုံးကြသူတိုင်းစီမှာသက်ဆိုင်တဲ့ငွေကြေးအတွက် Online Account တွေရှိကြရတယ်အပြစ်ပါတကယ်သုံးဆွဲလဲပတ်နေတဲ့ငွေကြေးစစ်နဲ့ digital ငွေကြေးကိုဝယ်ထားကြရတာပေါ့ငွေကြေးတဲ့ကကြတော့ digital ငွေကြေးလက်ခံတဲ့ဆိုင်တွေမှာလွယ်လွယ်ကူကူပေးလိုက်ရုံပဲ
ဒီမှာအရေးကြီးတာတစ်ခုကတော့ဒီ smartphone ထဲမှာကိုယ်သုံးတဲ့ digital ငွေကြေး app ရှိဖို့တော့လိုပါတယ်ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေကိုယ့်ရဲ့ smartphone ကိုကိုယ့်ရဲ့ digital ပတ်စံအိတ်လို့သုံးရတဲ့သဘောပေါ့ Australia က Agnes Warden နဲ့ဒီ1770မြို့နှစ်ခုကဒီစီးပွားရေးလုပ်ငန်းပေါင်း30ကျော်မှာ bitcoin ငွေကြေးကိုလက်ခံနေပြီရဲ့ဆိုင်တွေက customer ဆီက digital ငွေကြေးကိုလက်ခံလိုက်ပြီးလို့ရှိရင်အဲ့ဒီငွေကြေးတန်ဖိုးနဲ့ညီတဲ့ Australia dollar ပြောင်းယူလိုက်ရုံပါပဲ Australia ကိုလာလဲတဲ့သူတွေထဲမှာ digital ငွေကြေးသုံးချက်နဲ့နိုင်ငံတကာခီးသည်တွေကိုဆွဲဆောင်ဖို့အကြံရပြီးတော့ Travel by Bit ဆိုတဲ့ company ကိုတည်ထောင်ခဲ့တဲ့ Celeb ရောက်ကတော့ digital ငွေကြေးကမှကမ္ဘာငွေကြေးအစ်စ်လို့ဆိုရဲရှင
့် receive payments from anyone anywhere around the world without the thought of exchange rates.or any risk
ကဘာဘယ်နေရာဘယ်သူစီကားပဲဖြစ်ဖြစ်ပေးချေတဲ့ငွေကိုငွေလဲနှုန်းတို့အလင်ခံရမှာတို့စိတ်ပူနေကြမှာလို့ပဲရနိုင်မှာဖြစ်ပါတယ
်အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာ digital ငွေကြေးနဲ့လူချင်းကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှာတွေ့ရတယ်ဗျခီးသွားတဲ့အခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မသွားခြင်းတဲ့သူတွေအတွက်ကြတော့အခုလိုမျိုး digital ငွေကြေးကအဆင်ပြေမယ်အနောက်နိုင်ငံတော်များများမှာလည်း digital ငွေကြေးကိုလက်ခံတဲ့ဆိုင်တွေနေရာတွေတော်များများရှိနေတယ်ဆိုတော့အခက်ခဲတော့တိတ်မရှိလာတော့ဘူးဗျ
cryptocurrency digital ငွေကြေးနဲ့ကမ္ဘာပတ်နေကြသူတွေလည်းမနည်းဘူးလေအဲဒါကြောင့်လဲ travel by bit ကအဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့အခုလိုလုပ်လိုက်တာပဲရှေ့ပြေးအမြင်ရှိတယ်လို့ပြောရင်မမှားဘူးပေါ့ဒါကြောင့် Agnes Warden နဲ့1770မျိုးတွေကစီးပွားရေးလုပ်ငန်းတွေကလည်းလက်ခံကြတာပေါ့သူတို့မျိုးနိုင်ငံတကာခီးသွွားတွေပိုလာကြလိမ့်မယ်လို့ Agnes Warden မျိုးကဒီအင်ချမ်းမြေလုပ်ငန်းလုပ်တဲ့သူ Gordon Christian ကတော့မျှော်လင့်နေတယ်ရှင
် I thought this was a really great strategic move for us as a town to be able toReally capture the world's attention.
ကျွန်တော်တို့မြို့ပေါ်ကဘာကစိတ်ဝင်စားမှုရလာဖို့အတွက်စိတ်ကိုကောင်းတဲ့လှုပ်ရလို့ကျွန်တော်ကတော့ထင်ပါတယ်။ Great Barrier Reef သန္တာကျောက်တန်းတွေရဲ့တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့မြို့စီကိုအဲ့ဒါတွေလာကြဖို့အတွက်ထိရောက်တဲ့ဆွဲဆောင်မှုလို့လည်းထင်ပါတယ
်။ Agnes Water မြို့ကဒီ cryptocurrency နဲ့လက်ခံတဲ့စားတောက်ဆိုင်တစ်ခုရဲ့ General Manager Jack Michael Moore ကလည်းEthere သူတို့မျိုးပိုလာအောင်လို့လုပ်နိုင်မယ်နီလန်အားလုံးကိုကြိုးဆိုတယ်လို့ဆိုရဲ
We're always looking for the next thing in town that's going to give us that edge to
Etherey ပိုလာကြဖို့အတွက်ဘယ်လိုအသစ်စမ်းတွေနဲ့ဆွဲဆောင်ရမလဲဆိုတာကိုကျွန်တော်တို့ကအမြင်မျက်စိဖွင့်နားဖွင့်ထားကြပါတယ
်ဒီမျိုးကိုရောက်နေတဲ့ခီးစဲတယောက်ရဲ့အမြင်ကိုလည်းနားထောင်ကြည့်ရအောင
် A little bit futuristic but I'm sure that
နည်းနည်းတော့ခေတ်ရှိပြီးပြီမယ်တဖြည်းဖြည်းတော့အောင်မြင်လာမယ်လို့ထင်ပါတယ်
cryptocurrency လို့ခေါ်တဲ့ digital ငွေကြေးတွေကလွန်ခဲ့တဲ့နှစ်ပိုင်းတွေကြာမှအရန်ခက်စားပြီးတော့သုံးဆွဲရသူတွေများလာကြတာပါတကယ်တော့ digital ငွေကြေးတွေကဗဟုဘဏ်တွေကတည်ဝင်ထုတ်ထားတဲ့ငွေကြေးမဟုတ်တဲ့အတွက်သူတို့တန်ဖိုးကိုဗဟုဘဏ်တွေကတတ်မှတ်တာမဟုတ်ပါဘူးဒါကြောင့်မလို့ digital ငွေကြေးတွေကနိုင်ငံတွေရဲ့တည်ဝင်ဘဏ်လုပ်ငန်းစနစ်တွေထဲမှာလဲပတ်နေတဲ့ငွေကြေးတွေထဲမှာလည်းမပါပါဘူ
း online ပေါ်မှာသာလဲပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆောက်လက်ကင်ပြနိုင်တဲ့ငွေစက်ကူမျိုးငွေအကျွေစိတ်မျိုးတော့မရှိဘူးလေပထမဆုံး digital ငွေကြေး bitcoin ကိုတီထွင်ခဲ့တဲ့ satoshi nakamoto ဆိုသူကဘဏ်တွင်နဲ့မပတ်သက်တဲ့ဒီ peer to peer electronic cash system စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါ digital ငွေကြေးသုံးသူနှစ်ယောက်ကြား online ပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်မယ့်စနစ်မျိုးဖြစ်ပါတယ် cryptocurrency digital ငွေကြေးတွေအတွက် online ပေါ်မှာအယောင်ဝယ်ဈေးွက်မျိုးတည်ထောင်ရှိပါတယ
် cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်တဲ့အတွက်တန်ဖိုးအတက်ကျနှုန်းကကျနိုင်တယ်မှဆွေးနွေးမှာ နောက်ပြီးတော့သူကအွန်လိုင်းပေါ်မှာပဲလေပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်ငွေဖြူငွေမဲခွာချသူတွေနောက်ခွန်ရှောင်သူတွေတရားမဝင်မူးယစ်ဆေးတို့လက်နက်တို့အယောင်ဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗျ
။ကမ္ဘာတဝန်းမှာဒီတရားဝင်သုံးဆွဲနေကြတဲ့ငွေကြေးတွေကဗဟိုဘဏ်တွေကတရားဝင်ထုတ်ဝေအတိအမှတ်ပြုထားတာဖြစ်လို့ဘန်တွေအစိုးရတွေရဲ့ချက်မှတ်ကာကွယ်မှုကိုရကြပါတယ်ခရစ်ပတိုကာရန်စီဒီဂျစ်တယ်ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စိတ်ချရတယ်လို့ယူဆရတဲ့ဒီဥပမာ Bitcoin လို့ဒီဂျစ်တယ်ငွေကြေးမျိုးကြတော့ online ငွေကြေးဈေးကွက်ထဲမှာလဲပတ်နေတာ18တန်းလောက်ရှိပါတယ် American Dollar နဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ140ဘီလီယံလောက်ရှိနေပါတယ်ဒါကြောင့်လဲ Australia နိုင်ငံက Agnes Warden နဲ့1770မြို့တွေကသူတို့မြို့ကိုလာလဲသူတွေအနေနဲ့Bitcoin Digital ငွေကြေးသုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ Blogger ပြောညာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။တောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းလာညပိုင်းစီစဉ်တွေပဲဖြစ်ပါတယ်။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ American Pop ဆိုတော့ Taylor Swift ဝင်ငွေတွေအများကြီးရတဲ့သူရဲ့ဖျော်ဖြေရေးခေစဉ်တွေအကြောင်းဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်နာမည်ဆို American Pop ဆိုတော့ Taylor Swift တရားအရင်လဲနာမည်ကြီးလို့သူရဲ့အောင်မြင်မှုကလည်းသူ့ကိုကြွယ်ဝမှုတွေတည်ဆောင်လာပြီးလို့ပြောရပါမယ်။ Taylor Swift ရဲ့ကမ္ဘာလှည့်ဖြော်ပြရေးခီးစဉ်တွေအားလုံးကမ္ဘာမှာဝင်ငွေအကောင်းဆုံးဖြော်ပြရေးခီးစဉ်တွေဖြစ်တယ်လို့ဖူးဆာကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ။အကြမ်းင်းပြောရမယ်ဆိုရင်သူ့ရဲ့ပွဲတွေကမျိုးတစ်မျိုးကိုစုစုပေါင်းဒေါ်လာဝင်ငွေဒေါ်လာ103သန်းရရှိမယ်လို့ခန့်မှန်းရပါတယ်။ခုနှစ်အတွင်းမှာတော့သူကအမေရိကန်ပြည်အစုကနေဒါဗြိတိန်အော်စတြေးလျနဲ့အာရှမှာဆိုရင်တော့ဂျပန်နိုင်ငံတို့မှာရှိတဲ့အားကစားယုံကြည်15ယုံမှာလိုက်ပြီးတော့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ရှင်။ဗြိတိန်တော်ဝင်မိသားစုတွေကမြေတော်တူဖြစ်တဲ့မင်းသမီးယူဂျီနီကလာမယ့်အောက်တိုဘာလမှာကျင်းပမယ့်သူ့ရဲ့မင်္ဂလာဆောင်ကြရင်တော့တက္ကသိုလ်ကမင်္ဂလာဆောင်သွားတဲ့သူ့ရဲ့အကိုဝင်းခွေတော်ရဲ့မင်းသားဟယ်ရီရဲ့လုံနီးကိုင်းကြီးတွေအတိုင်းလိုက်ပြီးတော့လုံမဲ့ပုံမျိုးပြောနေပါတယ်။sex မျိုးစားနဲ့မျိုးစားကတော်ဖြစ်သွားတဲ့မင်းသားဟယ်ရီနဲ့မေဂန်တို့လက်ထက်တဲ့ဝင်းစတန်နန်တော်ကစိန့်ဂျော်ဂျစ်ဘုရားကျောင်းမှာပဲသူ့ရဲ့ခမွန်လောင်းဖြစ်တဲ့ Jack Brooks Bank နဲ့လက်ထက်မှာပါပြီးတော့ဟယ်ရီနဲ့မေဂန်မင်္ဂလာပွဲတုန်းကလိုအများပြည်သူတွေကတချို့ကိုရွေးပြီးတော့မင်္ဂလာပွဲတက်ရောက်ဖို့ဖိတ်ကြားမှာဖြစ်ပါတယ်သူ့ရဲ့မင်္ဂလာပွဲတက်ချင်တဲ့သူတွေအနေနဲ့ဇူလိုင်လ18ရက်နေ့နဲ့ဩဂုတ်လ10ရက်နေ့ကြားမှာရှောက်ထားရမှာဖြစ်ပြီးတော့အဲ့ဒီလူတွေကလူ12,000ကိုရွေးချယ်ပြီးတော့ဖိတ်ကြားပါလိမ့်မယ်ပြတော့သူရဲ့အကိုဟယ်ရီတို့ဇွန်ရဲလိုပဲဖျားချောင်းတဲ့ကမင်္ဂလာခန်းနာပြီးသွားရင်တော့ဝန်ဆံမျိုးတွေစောင့်ကြည့်နေကြတဲ့လူလူပိရိတ်တွေကိုနှုတ်ဆက်ဖို့အတွက်ရထလုံးနဲ့မင်္ဂလာခန်းနာကနေပြီးထွက်ခွာပါလိမ့်မယ်။နင်းသမီးယူဂျင်းကအလစ်စဘက်ဘီယမာကြီးရဲ့တာအလက်မင်းသားအန်ဒရူးနဲ့သူ့ရဲ့ချင်းရာဆာရာဖာဂါဆန်တို့ရဲ့တမီးအကြီးဖြစ်ပါလိမ့်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တမီးကြီးအီဗန်ကာထရမ့်ရဲ့ဖက်ရှင်အဝတ်ထည်အသုံးဆောင်ကုမ္ပဏီကိုပိတ်ပစ်လိုက်မယ်လို့ကြေညာသွားပါပြီ။သူ့ရဲ့အဖေဒေါ်နယ်ထရမ့်သမ္မတရာထူးစပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့နှစ်ကစပြီးတော့သူကသူ့အဖေသမ္မတရဲ့ထိတ်တန့်အကြံပေးတာဝန်ကိုယူခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေနဲ့သူပတ်သက်လို့မရတော့ဘဲသူ့အနေနဲ့ဒီကုမ္ပဏီရဲ့ကိစ္စအဝဝမှန်သမျှကိုအဲ့ဒီကတည်းကသူများကိုလွှဲပေးခဲ့ရတာပါ Event ကဒီကုမ္ပဏီစီကိုဘတော့ပြန်လာလို့ရမယ်ဆိုတာအခုတစ်နှစ်ခွဲလောက်ကြာလာတဲ့အထိမပြောနိုင်သေးပါဘူးဒါကြောင့်လို့ဒီလုပ်ငန်းကိုဖျက်ပြီးတော့ထုခွဲလိုက်တော့မှဒီကုမ္ပဏီကိုအစုရှယ်ယာထည့်ထားတဲ့သူတွေရောကုမ္ပဏီဝန်ထမ်းတွေအပေါ်မှာရောတရားမှာဖြစ်ပါရဲ့လို့ပြီးခဲ့တဲ့ဇူလိုင်လလကုန်ပိုင်းမှာကြေညာတဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ရှင်ကျောင်းရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ ရုံးမြင့်တန်ကြားမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh hey my own yeah Oh hey my own yeah Take it on the side and brown red gonna take bread This is a crazy thing မအေးတနာကျော်စီစဉ်တင်ဆက်ပေးထားတာပါ။အခုတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့မြမသတင်းပညာသိပ္ပံမှာတင်နန်းနီးပြတာဝန်ထမ်းဆောင်နေတဲ့ဒေါ်စုမြတ်ဝေဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါရဲ့
ကျမရဲ့ယုံကြည်ရာကိုပြောပါစို့ယုံကြည်မှုဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ပြောချင်ပါတယ်ယုံကြည်မှုဆိုတဲ့နေရာမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကိုပြောချင်တာပါလူတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကအရေးကြီးပါတယ်ကိုယ့်ကိုယ်ကိုယ်ကိုယုံကြည်မှုရှိမှကျမတို့လုပ်တဲ့အရာတိုင်းကိုအောင်မြင်စွာလုပ်ဆောင်နိုင်မှာပါကျမဘဝတစ်ချောင်းလုံးကိုကျမယုံကြည်မှုတွေနဲ့ပဲဖြတ်တန်းပါတယ်ကျမငယ်စဉ်အခါကကိုယ့်ကိုယ်ကိုယုံကြည်မှုမရှိခဲ့တာတွေစိုးရိမ်စိတ်ကြီးခဲ့တာတွေအများကြီးကြုံခဲ့ရဘူးတွေအဲ့လိုဖြစ်တိုင်းမှာကျမကအလုပ်တစ်ခုကိုဘယ်တော့မှအောင်မြင်အောင်မလုပ်နိုင်ခဲ့ဘူးဥပမာကျမသတင်းတောက်စလုပ်ခါစားတာဆိုရင်သတင်းတပုတ်ကိုလိုက်တော့မယ်ဆိုတဲ့အခါမှာကျမစိုးရိမ်စိတ်ဝင်လာပြီးဒီသတင်းကိုငါရရနိုင်ပါမလားလို့တွေးလိုက်ပြီဆိုတာနဲ့ကျမအဲ့ဒီသတင်းကိုဘလောက်လွယ်ကူပါစေကျမလုံးမလုံနိုင်ခဲ့ပါဘူးဒါပေမဲ့ကျမစိတ်ယုံကြည်မှုကျမရဲ့စိတ်ဝင်စားမှုပေါ်မှာမူတည်ပြီးတော့ရလက်တရားပြောင်းလဲလာပါတယ်သတင်းတပုတ်ကိုကျမလိုက်တော့မယ်အဲ့ဒီသတင်းကိုကျမစိတ်ဝင်စားမှုရှိတယ်ငါဒါကိုဖြစ်အောင်လုပ်နိုင်မှာပါဆိုတဲ့ယုံကြည်မှုထည့်လိုက်ပြီဆိုလို့ရှိရင်တော့ကျမကဘလောက်ပဲခက်ခဲတဲ့သတင်းတပုတ်ဖြစ်ပါစေဘလောက်ပဲခက်ခဲတဲ့လူပုဂ္ဂိုလ်တယောက်ကိုအင်တာဗျူးပြီးတော့ရယူရမယ့်တည်င်းဖြစ်ပါစေအောင်မြင်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်။ဒါကကျမရဲ့ရလဒ်တစ်ခုပါပဲ။လက်ရှိအချိန်မှာကျမတည်င်းတော်တွေကိုပညာသင်ကြားပေးနေတဲ့တင်နန်းဆရာမတယောက်အနေနဲ့ကျမဘဝကိုဖြတ်သန်းနေပါတယ်။အဲ့ဒီလိုဖြတ်သန်းတဲ့အခါမှာလဲတင်နန်းသားတွေအများကြီးနဲ့ကျမကြုံမှုတယ်။တင်နန်းသားတွေကိုကျမတို့တင်နန်းနေထဲမှာလက်ကျင်ခံလုပ်ခိုင်းရတာတွေရှိတယ်။ assignment ပေးရတာရှိတယ်။သူတို့လက်တွေ့လုပ်တဲ့လက်ကျင်ခံတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိရတဲ့သူနဲ့မရှိတဲ့သူတွေရဲ့ရလက်ကွာခြားမှုတွေကိုကျမအများကြီးတွေ့ခဲ့ရတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူတွေဟာကျမတို့ဘလောက်ပဲခက်ခဲတဲ့ assignment တွေကိုပေးလိုက်ပါစေအောင်မြင်အောင်လုပ်နိုင်တာတွေ့ရတယ်။ယုံကြည်မှုမရှိတဲ့သူတွေကကြတော့သူတို့မှာစင်ကြယ်ရည်စိုးရိမ်စိတ်တွေနဲ့နောက်ဆုံးထွက်လာတဲ့ရလက်တွေဟာမကောင်းတဲ့ရလက်တွေပဲဖြစ်တာကျမတို့မြင်ရမှာပါ။ဒါကကိုယ့်ကိုယ်ကိုယုံကြည်မှုရှိခြင်းရဲ့ရလက်တွေပြယုတ်တွေပါပဲ။ဒီအချိန်မှာကျမဆက်ပြီးပြောချင်တာကစိုးရိမ်စိတ်ပါစိုးရိမ်စိတ်ဆိုတာကျမတို့ယုံကြည်မှုကနေပဲအခြေခံတာပါကိုယ့်ကိုယ်ကိုမယုံကြည်ဘူးဆိုတဲ့အခါမှာကျမတို့စိုးရိမ်စိတ်တွေဝင်လာတာပါပဲအဲ့တော့ဒီစိုးရိမ်စိတ်တွေကိုကျမတို့ကြော်လွားဖို့ဆိုတာကယုံကြည်မှုနဲ့ပဲကျမတို့ဖြတ်တန်းရမှာပါဒီအချိန်မှာကျမထပ်ပြီးထပ်ပြောချင်တာရှိပါတယ်အဲ့တော့ယုံကြည်မှုဆိုတဲ့အခါမှာလွန်ကဲတဲ့ယုံကြည်မှု over confidence ဒါကတော့တိတ်ကိုအနေရများပါတယ်လူတိုင်းမှာတစ်ချိန်မှာအချိန်အခါတစ်ခုမှာကန့်တတ်တခုမှာကျမတို့လွန်ခဲ့တဲ့ယုံကြည်မှု over confidence တွေဖြစ်တတ်တာမျိုးတွေလည်းကြုံမှုမှာပါကျမကိုယ်တိုင်လည်းကြုံခဲ့ရဘူးတွေရှိတယ်ကျမပတ်ဝန်းကျင်မှာဆိုလို့ရှိရင်လည်းကိုယ့်ကိုယ်ကိုလွန်ခဲ့တဲ့ယုံကြည်မှုရှိတဲ့သူတွေဟာကြာရှုံးတဲ့လမ်းစာကိုရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်လွန်ခဲ့တဲ့ယုံကြည်မှုဆိုတာဘယ်လိုမျိုးလဲဆိုရင်ငါသာလျင်တက်တယ်ငါသာလျင်သိတယ်တခြားသူဘယ်သူမှမသိဘူးဒီအလုပ်ကိုငါပဲလုပ်နိုင်တယ်ဆိုတဲ့ငါဆွဲတွေဆွဲပြီးတော့တခြားသူပေါ်မှာအထင်မြင်သေးတာအယုံကြည်နေတာတန်လျာများတာတွေဖြစ်လာတာပါအဲ့ဒီအခါမှာကျမတို့ကတခြားသူပြောသမျှကိုလက်မခံတာကျမတို့ပညာသင်ကြားတဲ့အခါမှာလည်းအဲ့လိုပဲသင်ယူသမျှကိုကျမတို့ကကိုယ့်ကိုယ်ကို over confidence ဖြစ်သွားတဲ့အခါမှာငါပဲတက်တယ်ငါတခြားလူလားပြောလို့ရှိရင်ငါထက်မတက်ဘူးလို့ယူဆလိုက်တဲ့အခါမှာကျမတို့လွန်ကဲတဲ့ယုံကြည်မှုတွေကကျမတို့ရဲ့အသိဉာဏ်တွေကိုတက်လိုက်ပါတယ်ကျမတို့ open minded စိတ်ကမဖွင့်ထားတော့ပဲねကျမတို့စိတ်တွေကအပိတ်တွေဖြစ်သွားတယ်ဒီအခါမှာကျမတို့ကတင်ယူသမျှကိုလည်းကျမတို့ကမလေ့လာနိုင်တော့ဘူးဆုတ်ယူနိုင်စမ်းမရှိတော့ဘူးဒါတွေကဘာကြောင့်ဖြစ်လာလဲဆိုတော့ကျမတို့ကိုယ့်ကိုယ်ကိုလွန်ကဲတဲ့ယုံကြည်မှုတွေရဲ့အရင်းခံတွေဖြစ်လာတာပါဒါကြောင့်မို့လို့အရာရာတိုင်းကိုကျမတို့အောင်မြင်အောင်လုပ်ဆောင်နိုင်ခြင်းနဲ့ဆိုရင်ကျမတို့ယုံကြည်မှုရှိဖို့လိုပါတယ်ဒါပေမဲ့လွန်ကဲတဲ့ယုံကြည်မှုမျိုးကိုမဖြစ်ဖို့တော့ကျမတို့ချိန်ဆဖို့လိုတတ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါရဲ့ရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ကအင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါရယ
်။သောတာရှင်များရှင်ရှင်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတဆင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပမှာရှိတဲ့အင်အားစုတွေကနေ့ချင်းကြီးတကွဲတပြားစီဖြစ်နေကြသေးပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ကြီးမပေါင်းစည်းနိုင်သေးတာလဲဆိုတော့တောတာရှင်ရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုံးဖုန်းနံပါတ်က0239238255လေးဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လိုတဲ့ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
အင်္ဂါနဲ့ဒိုက်ရိုက်လေးနိုင်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ကအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာမနေ့တနင်္ဂနွေနေ့ကအင်အားပြင်းကလေးလှုပ်ခတ်ခဲ့တာမှာအနည်းဆုံးလူ98ယောက်သေဆုံးရပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒီအပန်းဖြေကျွန်းတွေကနိုင်ငံသားခီးသွာ1000ကျော်ကိုဘေးလွရာစပြီးပြောင်းရွှေ့ပေးနေပါတယ်။အမေရိကန်ဘူမိဗေဒလေ့လာရေးဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရတော့ပြင်အား 6.9 ရှိတဲ့ငလင်ကလမ်ဘော့ကျွန်းမြောက်ပိုင်းမြောက် 10.5 ကီလိုမီတာအနက်မနေ့တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ပေါ်ပိတ်ဆို့တန်းခတ်မှုတွေပြန်လည်ချမှတ်ဖို့အမေရိကန်ကပြင်ဆင်နေပြီဖြစ်တယ်လို့အီရန်အစိုးရအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုပြုမူနေထိုင်တာမျိုးဆလုပ်သင့်ပြီလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အီရန်ပြည်သူတွေကိုယ်တိုင်ကသူတို့ရဲ့အစိုးရကိုမနှစ်သက်တဲ့အခြေအနေဖြစ်နေပြီးအီရန်အစိုးရခေါင်းဆောင်မှုဘိုင်းနဲ့ပတ်သက်လို့လူမှုအသံတွေခိုင်မာအကောက်လာတာကိုလိုလားတယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကလည်းရှင်းရှင်းလင်းလင်းပြောဆိုထားတဲ့အကြောင်းဝန်ကြီးပွန်ပီယိုကမနေ့တနင်္ဂနွေနေ့ကသတင်းထောက်တီကိုပြောဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကထင်ရှားတဲ့ဓာတ်ပုံစရာရှာဟီဒူအလမ်ကိုကျောင်းသားဆန္ဒပြပွဲနဲ့ပတ်သက်ပြီးသူ့ရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးသားချက်တွေနောက်မီဒီယာတွေမှာပြောဆိုချက်တွေကြောင့်ဒီကနေ့ရဲကဖမ်းလိုက်ပါတယ်။ရန်နေရဲ့ကင်းရှင်းရေးဥပဒေတွေကိုပို့ပြီးတော့တင်းကျပ်ဖို့ကျောင်းငယ်အနီးလမ်းသွားလမ်းလာတွေပို့ပြီးဘေးကင်းလုံခြုံမှုရှိအောင်ကာကွယ်ဆောင်ရွက်ပေးဖို့မြို့တော်ဓာတ်ကားမှာတောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ်။အတ္တလန္တိတ်သမုဒ္ဒရာမြောက်ပိုင်းမှာတရုတ်စစ်တပ်တင်းမော်တွေကင်းလှည့်နေပြီးရုရှားရင်ငုတ်တင်းမော်တွေလည်းအဲ့ဒီနေရာမှာပဲတွာလာလှုပ်ရှားနေတာဟာဆိုရင်ဆေးခင်နောက်ပိုင်းမရှိဘူးတဲ့အခြေအနေမျိုးဖြစ်တယ်လို့အမေရိကန်ထိပ်တန်းရေးတပ်ဗိုလ်ချုပ်ကြီးက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။အတ္တလန္တိတ်သမုဒ္ဒရာမြောက်ပိုင်းမှာတရုတ်စစ်တပ်ကတရှိမှုဟာဆိုရင်ပုံစံသစ်ဖြစ်တယ်လို့ရေတပ်စစ်စင်ရေးအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချက်ဆန်ကပြောဆိုတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်လေးတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်ပြီးသုံးသပ်ဖို့လူခွင့်ရလှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုပါတယ်။ဒီရော့တွေမြက်တွေဖုံးနေတဲ့ဘာဆန်ချာကျွန်းလေးကဘင်္ဂလားဒေ့ရှ်နိုင်ငံမေဂနာမြစ်ရဲ့နုံမြင့်မှုကျွန်းလေးဖြစ်ပါတယ
်။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တိန်ကြီးထက်ကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်ပန်းအင်ဂျင်နီယာကတော့ Voitech Sonnet ဖြစ်ပါတယ်။တနင်္လာညပိုင်းရေဒီယိုအစီအစဉ်တွေကို9.2 19.25 နဲ့ line meter 190ရိုးကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.